ခန္ဓာဝရီအပြည့်ပြည့်ဆိုင်ရာလေဆိပ်ကြီးဟာမြန်မာပြည်မှာအကြီးဆုံးဖြစ်လာလိမ့်မယ်လို့ကျွန်တော်တို့သိထားပါတယ်။ဘလောက်ထိကြီးမလဲဆရာတို့ဒီစီမကိနဲ့ပတ်သက်ပြီးတော့ဘယ်လိုတွေများရထားပါလဲခင်ဗျာ
။ခန္ဓာဝရီအပြည့်ပြည့်ဆိုင်ရာလေဆိပ်အတွက်ရည်မှန်းချက်အနေနဲ့တော့ဗမာပြည်ရဲ့အဓိကလေကြောင်းဝင်ပေါက်လေဆိပ်ကြီးဖြစ်နေတာတိစောက်ချင်းဖြစ်ပါတယ်။ရန်ကုန်ပြည်ပြည်ဆိုင်ရာလေဆိပ်ကတော့သူကပြည်မဝင်ပေါက် primary gateway အနေနဲ့ကျွန်တော်တို့သမိုင်းဆက်ဆက်ဆောင်ရွက်ခဲ့တာပေါ့။ရန်ကုန်ပြည်ပြည်ဆိုင်ရာလေဆိပ်အနေနဲ့ကဒီကအကျယ်ဝန်းလို့ပြောလို့ရှိရင်ဤက1000ကျော်1000လောက်ရှိတယ်။အဲ့ဒီအကျယ်ဝန်းတွင်းထဲမှာလင်းပြေးလားလည်းတချောင်းပဲထည့်နိုင်တယ်။နောက်ပြီးတော့အဲ့ဒီလင်းနေရောက်ရှိတဲ့အချိန်မှာရန်နာတဲ့ apron size ကလည်းဒါကုန်လောက်နေထားတော့ဖြစ်တယ်။ပြီး terminal အစားအဝူးနေ2000ခွန်မှာဖွင့်လွှဲခဲ့ရတယ်ဆိုတော့ဒီ international terminal အပါဝင်လေဆိပ်အစားအဝူးတစ်ခုလုံးဟာဒါခီးတဲ့ထိမ့်သိမ်းနိုင်တဲ့အကျယ်ဝန်းနဲ့တွေ့တဲ့ကတော့ဒါ 2.7 million ဆိုပြီးတော့ဒါကျွန်တော်တို့အဲ့ဒီ design နဲ့ကျွန်တော်တို့လုပ်ခဲ့တာပေါ့ချက်ထွင်နိုင်တဲ့ပြေးလိုက်ရဲ့အကျယ်ဝန်းပြေးလိုက်ရဲ့အရှိ taxi way လိုအပ်ချက်ချက်ထွင်မယ်လို့ပြောဖြစ်ရင်လည်းဒီနေရာတဖြည်းဖြည်းနဲ့တော့မြို့လေတွေရောက်လူနေရပ်ကွက်တွေကြားထဲမှာဖြစ်လာတယ်ပရိမာစုညာတာကိစ္စတော့၎င်း CO2 emission လို့ပြောတဲ့သဘာဝပတ်ဝန်းကျင်နဲ့ပတ်သက်တော့၎င်း transit ခရီးစဉ်တွေချိတ်ဆက်ပြီးတော့ပြန်တန်းနဲ့အဲ့လိုနေထားမျိုးလုပ်ဖို့အတွက်ကဒီမှာဈေးကွက်အနေနဲ့စီးပွားရေးလုပ်တာဝင်ဖြစ်ပေမဲ့ခုနပြောတဲ့ကန့်သတ်ချက်တွေကြောင့်ကျွန်တော်တို့ကအဲ့ဒါဒီနေရာကိုထပ်ပြီးတော့ချက်ထွင်ဖို့ဟာဖွင့်ခံပေးဘူးဆိုတာအဲ့ဒါတကယ်အဓိကဟန်တာဝရီပေါ်ပေါ်ရခြင်းအကြောင်းပဲပေါ့
အခုဆောက်မဲ့ဟန်တာဝရီအပြည့်ပြည့်ဆိုင်ရဲ့လေဆိပ်ကဘယ်နေရာမှာရှိရပါလဲခင်ဗျာဤကဘလော့ပေါ်မှာဆောက်မလဲခီးတဲ့ဘလော့ကိုဂိုင်းတွင်နိုင်ဖို့ရှိပါလေ
ဟုတ်ပြီဗျဒီဟန်တာဝရီမတိုင်ခင်ပေါ့နော်ဟန်တာဝရီဆိုတာမဖြစ်လာခင်မှာကျွန်တော်ရန်ကုန်မြို့အခြေတည်ပြီးတော့ဒါရန်ကုန်မြို့စီးပွားရေးအချက်ချကြတဲ့နေမြေပေါ့ဟိုရင်တော့မြို့တော့ပေါ့အဲ့ဒီကနေပြီးတော့မိုင်50ပတ်ဝန်းကျင်မှာရှိတဲ့နေရာတွေကို1990ပတ်ဝန်းကျင်လောက်ကလေးကစပြီးတော့ရွေးခဲ့တာ6ခုရွေးခဲ့တဲ့နေရာမှာဒါဟာတော်ရီကတစ်ခုပါဝင်ဟာတော်ရီကပဲခူးနားမှာရှိတယ်ပဲခူးမြို့ကိုမရောက်ခင်လမ်းရဲ့ဒီဘက်ကရန်ကုန်မန္တလေးလမ်းတိုင်းသွားရင်ဘယ်ဘက်ခြားလမ်းမှာရှိတယ်ခီးတဲ့တနည်းမှာ12တန်းလောက်ဂိုင်းတွင်နိုင်တဲ့လေဆိပ်ကြီးဖြစ်နေတာကျွန်တော်မှန်တာပေါ့ခီးတဲ့တည်းမဟုတ်ဘူးပေါ့ကုန်စည်ကိစ္စပါပါအမေကလို့ပြောလို့ရှင်တော့9669ဤက1993-4လောက်မှာကျွန်တော်တို့ဟန်တာဝီစီမံကိန်းကတကယ်တော့အဲ့ကလေးကစခဲ့တာကြီးတဲ့90လောက်ကြီးတဲ့နေရာမှာအဲ့ကိစ္စသွားလို့ပေါ့
93လောက်ကလေးဒီစီမံကိန်းစခဲ့တာပေါ့လေဒီစီမံကိန်းကြီးကကျွန်တော်သိရတယ်လို့2004-2005လောက်မှာရှက်သွားခဲ့တယ်တွေ့ရပါတယ
်မှန်တယ်ဗျ
ဘာကြောင့်ပါလဲခင်ဗျာ
အဲ့တုန်းကတော့ကျွန်တော်တင်ပြလို့ပေါ့အဲ့ဒီကာလကတော့ကျွန်တော်စီးပွားရေးပိတ်ဆို့မှုရောဘာရောခံရတဲ့အချိန်ပေါ့ဒါပေမဲ့အဲ့တုန်းကရေမှန်းချက်ကပြည်လန်းတစ်ချောင်းနဲ့ခပ်ပြီးသေးအကျိုးရင်ဆိုတော့ဟောတို့တော့ဒါအလွန်ဆုံးဝင်ဖြစ်လို့၃တန်းလောက်လက်ခံနိုင်တဲ့ရေမှန်းငယ်တော့အခုကတော့ဒီတဲ့ပုံတော့ကြီးရဲ့စီမံကိန်းကြီးဖြစ်နေတရားကိုဆောင်ရွက်ခဲ့တော့
ဒီလောက်ကြီးတဲ့စီမံကိန်းကြီးအတွက်ငွေကြေးကိုဘယ်လောက်ထိမှန်းထားပါလဲခင်ဗျဒီငွေကြေးပြဿနာကိုဘယ်လိုညှဖြေရှင်းဖို့တွက်ဆထားတာရှိပါလဲ
ဒီလိုရဒီရမှာကျွန်တော်တို့ကနီလန်းနေရှာချန်တဲ့နေရာမှာတော့အဓိကတော့ဒီလေဆိပ်ကြီးကိုကိုကအချိန်မီအချိန်ခိုက်လိုချင်တယ်ဆိုတာရှိတယ်ဒါပေမဲ့ငွေကြေးအမောင်းလို့ပြောလို့ရှင်တော့အဲ့ဒီအတိုင်းဒါကျွန်တော်တို့စောက်တဲ့ size ပေါ်တော့မူတည်မှာပေါ့နောက်ဆုံးလုတ်တဲ့အချိန်ကလေးကကျွန်တော်တို့ဘာလို့ပြောလဲဆိုလို့ရှင်နိုင်ငံတော်ဘာနာငွေကနေပြီးတော့သုံးဆွဲမှာမဟုတ်ဘူးယင်းဤမြုံနာမဲ့သူများဘက်ကပဲအလုံးစုံဒါကိုယင်းဤမြုံနာပို့ဖိတ်ခေါ်အဲ့တော့ခင်ဗျားမေးတဲ့ဘလောက်လောက်ခံမှန်းနေဆိုတဲ့ကိစ္စတော့ဟိုဘက်ကကျွန်တော်တို့ယင်းဤမြုံနာမဲ့သူတွေပန်းနေပြီးတော့အဲ့ plan ကိုသူပြောသွားလိမ့် plan ဆိုတဲ့ထက်တယ်မှလည်း design မှာပါတော့အဲ့ design ပေါ်မှာ motive မှာသူကတွက်ချက်မှာတွက်ချက်တော့ဒီဟာဒေါ်လာတန်းရန်နဲ့ချီပြီးတော့ကုန်ပါ
ဒီစီမံကိန်းအတွက်ဆရာတို့လေလက်တန်တာတွေလည်းခေါ်ထားတာတွေ့ရပါတယ်နိုင်ငံခြားကုမ္ပဏီတွေထဲရပါလေတရုတ်ကုမ္ပဏီတွေများတယ်လို့လည်းသတင်းတွေထွက်နေရရှိပါတယ်ဆရာတို့ရောနိုင်ငံကုမ္ပဏီနဲ့အဓိကလက်တွဲနိုင်လိမ့်မယ်လို့ထင်တယ်ခင်ဗျာ
ဒီလိုပြကျွန်တော်တို့စပြီးတော့ခေါ်လိုက်ကြတယ်ကွာအဲ့ဒါကိုကျွန်တော်တို့က International Standard Bidment ဆိုတဲ့ဟိုအမျိုးနဲ့ကျွန်တော်တို့ကခေါ်တာအာရှတစ်ခွင်ဒါမှမဟုတ်အာဆီယံတွေကအဲ့လိုကော့ကော့လေးကျွန်တော်ခေါ်တာမဟုတ် International ကျွန်တော် invite တော့ဟန်တာဝရီနေနေနေတော့ဒါပရမတ်တစ်ချက်ကတော့စိုက်ထူအောင်မြင်ရင်းနှီးပြုံးတာမျိုးအကြီးတယ်နောက်ချက်ကတော့ဒီက international အဆင့်ကိုမှမှဒီ region ထဲမှာ hub တစ်ခုနေဥပမာဒါဒီနားပတ်ဝန်းကျင်လို့ပြောလို့ရှိရင်ထိုင်းက ဒါဆုနာပေါ့အပြည်ပြည်ဆိုင်လေးသိရှိတယ်ပြီးရင်စင်ကာပူဘက်ကဆိုတာချန်ကီရှိတယ်ဒါမလေးရှားဆိုရင်ဒါမလေးရှား airport ကြီးရှိတယ်ရှိတော့အဲ့ဒါကြီးကခုနကတော့ data တွင်းထဲမှာသူတို့က hub တွေအနေနဲ့သူတို့ operate လုပ်နေတယ် operate လုပ်နေတဲ့အဆင့်တန်းမျိုးဒါတစ်ချိန်ကျွန်တော်တို့စီမှာဒါမျိုးဟာလာဖြစ်ဖို့ကျန်ပြောတဲ့တရုတ်ကအဖွဲ့ပါညာဆိုတာဒီလိုမဟုတ်ဘူးနိုင်ငံအပေါ်မှာလည်းကျွန်တော်တို့ base လုပ်ပြီးတော့ရွေးချယ်တဲ့စနစ်မဟုတ်ဘူးသူတို့ရဲ့တင်ပြလာတဲ့အထောက်အထားတွေရပဲငွေကြေးအပြည့်ပြည့်စုံခံမှမှုပြီးရင်လုပ်ငန်းအတွေ့အကြုံသူတို့ဘယ်လေဆိပ်တွေဖြစ်တော့သူတို့စောက်ခဲ့တဲ့ဘယ်လိုစက္ကရိယာပစ္စည်းတွေသူရှိမှပြည့်စုံနေတာမျိုးကိုကျွန်တော်တို့ရွေးလိုက်တာ2019နှစ်စပိုင်းမှာစပြီးတော့ operate လုပ်နိုင်ဖို့ဆိုတဲ့ဟောအဲ့ဒါမျိုးကျွန်တော်တို့မျှော်လင့်တာ
ဟန်တာဝရီပြည်ပဆိုင်လေဆိပ်ကြီးစပြီးတော့ run နေပြီးလဲပတ်နေတဲ့အချိန်မှာဒီမင်္ဂလာတုံးလေဆိပ်ရဲ့အနာဂတ်ကဘယ်လိုရှိလာမလဲ
အဲ့ဒါကတော့တန်တာလျှောက်တဲ့သူတွေ back အချားလဲပရမရေးပါတဲ့မေခွန်ပေါ့နော်အဲ့တော့ဟန်တာဝရီလေဆိပ်ကြီး primary gateway airport အနေနဲ့ဖြစ်အဲ့တော့ဟိုမှာစပြီးတော့ operate လုပ်နိုင်ပြီဆိုတဲ့အချိန်ကျရင်တော့ကျွန်တော်တို့ဒီဘက်ကရန်ကုန်လေဆိပ်ရဲ့တာဝန်တော်တော်များများဟိုဘက်ကို transfer လုပ်ပေးလိုက်
စီမံကိန်းကတော့ဒီနှစ်ထဲမှာမူချအစဖြစ်လိမ့်မယ်ပေါ့
။မှန်ပါတယ်။မှန်ပါတယ်
။ဝင်းစစ်ထုံကိုအရက်ပြကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
။ကောင်းပါပြီဗျာ။ကျေးဇူးတင်ပါတယ်။